ဖွဲ့ချုပ်ရဲ့နှစ်ပတ်လည်ခန်းနာကိုလူ90တဲ့မပူပဲခမရဲမှာကျင်းပဖို့ကြိုတင်သဘောတူထားပြီးမှလက်တွေမှာလူ900လောက်ဟလာတက်ရောက်ပြီးတော့မှအခုလိုအခမ်းအနားကျင်းပတာဟာကြိုတင်စည်းကမ်းဖောက်ဖြစ်ပါတယ်ဆိုပြီးတော့ဒီမြမလင်းတင်းမှာတင်းအနေနဲ့ဖော်ပြထားတာတွေ့ရပါတယ်ဆိုတော့အဲ့ဒီအချက်နဲ့ပတ်သက်လို့ဟိုပထမဆုံးပေါ့လေဗာမြန်ဖြည့်ရှင်းကြပါလားခင်ဗ
ျကျွန်တော်တို့ကဒါတရားဝင်အသက်ဆိုင်ရာနော်ဗဟန်းမျိုးနဲ့သူတာဝန်ရှိတဲ့လူတွေနဲ့ကျွန်တော်တို့ရှေ့ကတာဝန်ရှိတဲ့လူတွေနဲ့တွေ့ဆုံပြီးသားပါတွေ့ဆုံတဲ့အခါမှာကျွန်တော်ဒီအခမ်းအနားကိုဒီလိုလုပ်မယ်နှစ်ပတ်လည်ဖြစ်တဲ့တရားအနေနဲ့ရရကအပုပ်ကူတွေရောက်လာမယ်အခမ်းအနားကိုတော့ကျွန်တော်တို့ကအဆောက်အဦအတွင်းမှာကျင်းပမယ်စီကံတရားကျင်းပမယ်အပြင်မှာရှိနေတာကတော့ရုံးကကျင်းတဲ့အတွက်ကြောင့်အပြင်မှာတော့လူတွေရှိမှာပဲအဲ့တော့အပြင်မှာအဖွဲ့ဝင်တွေရှိမှာပဲဆိုတာကိုလေကြိုတင်သဘောတူညီရယူထားခဲ့ပါလား
နောက်တစ်ချက်က NLD အနေနဲ့ပေါ့လေသူကပြပပုဂ္ဂိုလ်တွေနဲ့ပူးပေါင်းပြီးတော့မှာတဲ့ဒီလောက်ကြံတဲ့တင်းတွေအပြပူရာတွေလောက်တယ်နောက်ဒီအမေရိကန်အစိုးရနောက်လိုက်ဖြစ်အောင်ဟလာအမေရိကန်အစိုးရကိုထောက်ခံတာတွေလောက်လာတယ်ဆိုပြီးတော့ဆွဆွဲတာတွေရှိပါတယ်ဒီအချက်နဲ့ပတ်သက်လို့ရောဦးမြင့်သိန်းဗာမြန်ပြောပြကြပါလားခင်ဗျ
ဟုတ်ကဲ့သတင်းဆိုတာကတော့ရှာဖွေလို့ရှိရင်တွေ့ကြတဲ့ဟာကြီးပါပဲအဲ့တော့သတင်းဆိုတာကမှန်တယ်မှားတယ်ညာတယ်လိမ့်တယ်ဆိုတဲ့ပုံမှာပဲမူတည်တာပါအဲ့တော့ကျွန်တော်တို့ကတော့သတင်းနဲ့ပတ်သက်လို့စုံစမ်းတဲ့ပုဂ္ဂိုလ်တိုင်းဟာဒီသတင်းမှန်သတင်းအစ်စ်မှန်ကိုသူတို့ရကြမှာပဲဖြစ်ပါတယ်အဲ့တော့ဒါတွေဟာသတင်းမီဒီယာသမားကသူ့အလုပ်ကိုသူလုပ်တယ်ကျွန်တော်တို့ကလည်းကျွန်တော်တို့အလုပ်ကိုကျွန်တော်လုပ်ချင်းတာဖြစ်ပါတယ
်နောက်တစ်ချက်ကသူတို့မြန်မာလက်မှာဆွဆွဲထားတာကအမျိုးသားညီလာခံနဲ့နိုင်ငံတော်ရှစ်ဆက်သွားမဲ့မူဝါဒလမ်းစဉ်9ရက်ကိုပြက်ပြားအောင်ပြည်ပအကူပြီးမြန်မာနိုင်ငံအားခေတ်သစ်ကိုလိုနီဘဝရောက်အောင် NLD ရဲ့ကျုံ့တွန်းလှုပ်ဆောင်နေမှုတွေကိုလည်းဆန့်ကျင်တားဆီးတိုက်ဖြတ်ချေမှုန့်သွားကြဖို့ဆန္ဒတွေလူလူကြားမှာဖြစ်ပွားနေတယ်ဆိုပြီးမြန်မာလင်းသတင်းမှရေးထားပါတယ်ဆိုတော့ NLD အနေနဲ့မူဝါဒလမ်းစဉ်9ချက် Roadmap 9ချက်ကိုပြက်ပြားအောင်လုပ်နေတာဘာများရှိပါလဲခင်ဗျာ
ကျွန်တော်တို့တခုမှမရှိပါဘူးဘာကြောင့်လဲဆိုတော့ခုနပြောတဲ့ပြည်သူတွေကြားမှာဒီလိုဆန္ဒပြမှုတွေဖြစ်ပေါ်မှုအစီအနေထားတွေရှိတယ်လို့ပြောတာကလုံ့ဆော်နေတဲ့သဘောမျိုးဖြစ်နေပါလေ။အဲ့တော့ကျွန်တော်တို့ကခုနပြောခဲ့သလိုပဲကျွန်တော်တို့ရုံးရှိမှာဒီလိုဆန္ဒပြတဲ့အနေထားမျိုးတောင်မှကျွန်တော်တို့ကဒီပေါ်မှာကျွန်တော်တို့လုံ့ဆော်ခဲ့တာမရှိဘူး။ကျွန်တော်တို့နဲ့ဆက်သွယ်မှုမရှိခဲ့ဘူးလို့ကျွန်တော်တို့ဒါယူသားစွာကျွန်တော်ပြောခဲ့ပါလေ။ဒါကြောင့်ကျွန်တော်တို့ကပြည်ပနဲ့ဆိုတဲ့နေရာမှာလေပြည်တွင်းမှာပဲဒီပြဿနာတွေဖြေရှင်းရမယ်ဆိုတော့ကျွန်တော်တို့ကလက်ခံထားပါလေ။အဲ့လိုလေကန့်လန့်ထားပါလေအဓိကကတော့ပြည်တွင်းမှာအချင်းချင်းဖြည့်ရှင်းရဖို့ပဲဖြစ်ပါလေအဲ့ဒီမဖြည့်ရှင်းတာဟာအဓိကပါမတွေးဆုံတာအဓိကပါမဆွေးနွေးတာအဓိကပါအဲတကယ်ကြကျွန်တော်တို့အချင်းချင်းတွေးဆုံဆွေးနွေးလိုက်လို့ရှိရင်ဒီပြဿနာတွေကအသေးမွှားတွေပဲဖြစ်သွားပါလိမ့်မယ်အဲ NLD ကအာဏာရဖို့လုပ်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လေဖြန်လန်းကြီးကအာဏာရဖို့လုပ်နေဆိုတော့ကျွန်တော်လုံးဝမဟုတ်ပါဘူးကျွန်တော်တို့ခေါင်းဆောင်ဒေါက်တာဆန်းစီကပြောခဲ့ပြပါတယ်တကယ်တမ်းကပြည်သူတွေကလုံလုံချုံချုံအေးအေးချမ်းချမ်းနဲ့သူတို့စိတ်တိုင်းကြနင်းထိုင်လို့ရှိရင် NLD တောင်မလိုအပ်ဘူးဆိုရင် NLD ဟာရှိဖို့တောင်မလိုပါဘူးလို့ကျွန်တော်တို့ပြောပါတယ်အဲ့တော့ဆုံးလို့ချင်တာကကျွန်တော်တို့ကပြည်သူတွေကအေးအေးချမ်းချမ်းနဲ့လုံချုံနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပြည့်ဝတဲ့အနေအထားတစ်ခုကိုရမယ်ဆိုလို့ရှိရင်ကျွန်တော်မျိုးသားစီဝင်စီအဖွဲ့ချုပ်မရှိနေပါသေးကျွန်တော်တို့ကမရက်တည်ဘူးကျွန်တော်တို့ကနေပြီးတော့အဲ့ဒီအနေအထားကိုဖြစ်အောင်ကျွန်တော်တို့အာမခံနိုင်တဲ့အနေအထားဖြစ်အောင်ကျွန်တော်ကြိုးစားသွားမှာဖြစ်ပါတယ
် NLD ပါတီဟာစဖွဲ့ကလေးကနိုင်ငံရေးပါတီတစ်ခုအနေနဲ့ပြည်သူအကျိုးကိုဟလာလှုပ်ဆောင်တာမရှိဘဲနဲ့အမိတ်ဟုသမီးဖီဆန်ရေးထိတ်တိုက်ရင်ဆိုင်ဆက်ကျင်ရေးပြပအာကိုရေးပိတ်လေးပိတ်နဲ့ပိတ်ဆို PRP ရို့ကိုဇက်တိုက်လုတ်လာခဲ့တယ်လို့သူကဆွဆွဲပါတယ်အဲ့ဒါဒီအမှန်မဲလားခင်ဗ
ျမဟုတ်ပါဘူးခင်ဗျကျွန်တော်တို့မှပိတ်เสียရလဲကျွန်တော်တို့ဘာမှမရှိပါဘူးကျွန်တော်တို့ကဖွင့်နေတာပါကျွန်တော်တို့ကတကားဖွင့်နေတာပါပိတ်နေတာကသူတို့ပဲဖြစ်ပါလဲကျွန်တော်တို့ကဆွေးနွေးဖို့ပြောနေတာပါဆွေးနွေးတယ်ဆိုတာဟာလေဒါအတွင်းပြည်တွင်းမှာဆောင်ရမယ့်ကိစ္စအဖြစ်လို့ကျွန်တော်တို့ကဖွင့်နေချင်တာဖြစ်ပါလဲပိတ်နေတာကျွန်တော်တို့မဟုတ်ပါဘူ
းတော်ရရှိမြခင်ဗျမြန်မာစီအစိုးရသတင်းစာမှာရေးထားတယ်လို့လူလူထဲမှာ NLD ကိုဆန့်ကျင်မုန်းလီစိတ်တွေတကယ်တမ်းဖြစ်နေသလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့ကဥဇာနီကိုကျွန်တော်မေးမြန်းရမှာဥဇာနီကအခုလိုပြောပါတယ
်ကျွန်တော်တို့ကိုနိုင်ကိုလည်းပြည်သူတွေကပြည်သူတူပဲလေပြည်သူကိုပြည်သူတွေကပြည်သူတူအနေနဲ့ပြောရမှဆိုရင်ဒါပြည်သူသဘောထားပေါ့အဲ့တော့ပြည်သူတူတယောက်ရဲ့သဘောထားကိုလွတ်လပ်စွာကျွန်တော်တို့ပြောဆိုနိုင်ပိုင်ခွင့်ရှိရမှာလေဒါသဘောထားကိုဟာကျွန်တော်တို့သဘောထားကတော့1990ပြည်နှစ်ရွက်ောက်ပွဲမှာပြည်သူတူကထောက်ခံခဲ့တယ်အခုလည်းထောက်ခံသေးပဲလို့ပြည်သူတွေရဲ့ပြည်သူတွေပတ်ဝန်းကျင်မှာမြင်တဲ့အတိုင်းကိုပြည်သူတူတယောက်နဲ့လွတ်လပ်စွာမကန်စွာလွတ်လပ်ပွင့်လင်းစွာနဲ့ဒါထုတ်ပေါ်ပြောပြလိုပါတယ်ပြည်သူကတော့ထောက်ခံသေးပဲဘာလို့ဆိုကျွန်တော်တို့ပတ်ဝန်းကျင်မှာကျွန်တော်လူတူထဲမှာနေတဲ့လူတူပဲလေလူတူထဲမှာနေတဲ့လူတူအနေနဲ့ပတ်ဝန်းကျင်ဆိုရှိတယ်ပတ်ဝန်းကျင်မှာကျွန်တော်တို့တွေ့သမျှတော်တော်များများကိုကဒါဒီတိုင်းဆက်လက်ထောက်ခံထားတယ်ထောက်ခံထားတော့သူတို့ရဲ့ဆန္ဒပါလဲဆိုရင် ဟာပြည်သူလူလူနဲ့တို့ရွေးကောက်ပွဲအရထက်ပြလိုက်တဲ့ရွေးကောက်ပွဲလေးပြည်သူကိုယ်စားလှယ်တွေအဲ့ဒီလူတွေနဲ့အခုလက်ရှိအာဏာဆွဲကင်ထားတဲ့ဆယ်ဆိုးရနဲ့ဆွေးနွေးစည်းခြင်းနဲ့ဒါပဲဒီရွေးကောက်တင်မြှောက်ပွဲရလာရလာဆိုတော့ကျွန်တော်တို့ကပြည်သူလူလူရှုထောင့်တည့်ရနေကျွန်တော်တို့ကဒါအတိအမျိုးမြင်နေတာပေါ့ရွေးချက်တင်မြှောက်ကော်မရှင်ကဂုဏ်ချိန်ပြီးအသက်ဝင်နေရင်းပဲရွေးချက်တ ဒီကျွန်တော်တို့ကလည်းရွေးချယ်တယ်မြတ်ကလပ်ပတ်လို့အဓိကောမရှင်ဟာတက်တန်းရှိနေတယ်ဒါလေးမဟုတ်ပြရအောင်ဟိုတက်တန်းရှိနေတယ်ဆိုကြတဲ့ကဒီကျွန်တော်တို့ကလည်းရွေးချယ်တယ်မြတ်ပွဲရအင်ထားတယ်ကိုယ်စားလှယ်တွေအသက်ဝင်နေတော့မယ်အဓိတို့တိရှိဒီလိုတိရှိနေတယ်မြတ်ကလပ်ပတ်လို့လည်းပြည်သူဆန္ဒရတိရှိနေမှာဟာဒါကတော့ဒါကျွန်တော်တို့ပြည်သူတွေရပြည်သူတူရအမြင်ပေါ့
နောက်တစ်ချက်ကဒီအမေရိကန်အစိုးရကဒီဟုတ်လားမြန်မာအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီကြင်ကြားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ NLD ပါတီကအလိုလိုအလိုပါထောက်ခံနေတဲ့အတွေ့အကြုံပြည်သူတွေကအမေရိကန်ပေါ်မုန်းလီဆန့်ကျင်မှုNLDနဲ့အပေါင်းပါတွေပေါ်ဆက်ဆုပ်ရွှန်ရှာပြီးတော့ဆန့်ကျင်တဲ့စိတ်တွေတိုးပွားနေတယ်လို့ပြောတယ်တကယ်ရောအဲ့လိုစိတ်တွေတိုးပွားနေလို့သတိထားမိလားခင်ဗျလုံးဝသတိမထားဘူးခင်ဗျကျွန်တော်တို့လုံးဝကျွန်တော်လုံးဝကြီးကိုသတိထားမိတာပြည်သူတွေကကုန်စည်နှုံးကြီးမြင့်တယ်ပြည်သူတွေကုန်စည်နှုံးကြီးမြင့်မှုတန်
ဒီနိုင်ငံရေးပြည်လဲစေခြင်းနဲ့ဒီနိုင်ငံရေးပြည်လဲစေခြင်းနဲ့အစ်စ်အမှန်ကပြည်တွင်းမှာပဲရှိမယ်အဲအာဏာဆွတ်ကင်ထားတဲ့စစ်တပ်နဲ့ကုနာပြည်သူလူထုကရွေးချယ်ပေးလိုက်တဲ့တရားဝင်ပြည်သူလူထုကိုယ်စားလှယ်တွေဒါရင်းနဲ့ပြည်ဆောင်ဆွေးနွေးပြီးတော့ပြည်လဲသွားစေခြင်းနဲ့ဆန္ဒပဲရှိတယ်ပြည်ပရဲ့အခြေအနေကိုဝေဖန်စောကြောသုံးသပ်မှုမလုပ်နိုင်ကြဘူးဘာလို့မလုပ်နိုင်ကြလဲဆိုတော့ကုနာပြည်ထောင်စုရဲ့ရှင်းနေပြီလို့ယူဆထားလို့ပဲ
ရန်ကုန် NLD ရုံးချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းနဲ့ NLD ပေါ်လူထုအမြင်နဲ့ပတ်သက်ပြီးရန်ကုန်မြို့ကဦးဇာနီတို့ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ကြောင်းပါခင်ဗျာ